တရုတ်မြန်မာမိရဲ့ထားလန်းဖောက်လို့ရေးစီမံကိန်းကိုဒေတာကန်လူတို့ရဲ့ထောက်ခံမှုရရင်အကောင့်ထဲပေါ်ဖို့ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းဒေတာကန်တွေရဲ့ကန့်ကွက်မှုတွေနဲ့အတူအကောင့်ထဲမဖော်နိုင်ခဲ့တဲ့ဒီစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရအနေနဲ့စီးပွားရေးအကျိုးမြတ်တသက်ကိုပဲကြည့်လို့တော့မဖြစ်နိုင်ဘူးလို့စန့်စစ်သူတွေကတတိပေးနေကြပါတယ်အပြည့်အစုံကိုမက်နန်ဒါချန်းကတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကုမင်းထီဖောက်လုပ်မဲ့ရထားလမ်းစီမံကိန်းကိုမြန်မာအစိုးရနဲ့မြန်မာပြည်သူတွေကသာထောက်ခံမယ်ဆိုရင်ဆက်ပြီးတော့အကောင့်ထဲပေါ်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ကြီးရန်ဟောင်လန်ကပြောဆိုခဲ့တာပါ။ကြာသပတေးနေ့ကသူ့နေအိမ်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာရန်ကဖောက်လို့မဲ့ရထားလန်တလျှောက်ဒေသခံတွေစီကဒီစီမံကိန်းနဲ့ပတ်သက်လို့ကန့်ကွက်တဲ့အတန်တွေကိုမကြားမိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဝါရှင်တန်ခြေစိုက် Brookings Institute အရှေ့အာရှမူဝါဒရေးရာသုတေသနဌာနကဒေါက်တာလင်းကွတ်ကတော့မြန်မာအစိုးရကတရုတ်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒမှာထင်ရှားတဲ့အပြောင်းအလဲတစ်ခုလို့သုံးသပ်ခဲ့ပါတယ
် Well this decision is obviously a commercial setback for China
ဒီဆုံးဖြတ်ချက်ဟာတရုတ်နိုင်ငံအတွက်တော့စီးပွားရေးအရာနှစ်နာမယ်ကိစ္စပါယထာလန်ဟာတရုတ်နိုင်ငံကတည်ဆောက်ထားတဲ့ရေနံနဲ့ဓာတ်ငွေပိုင်လိုင်းအတွက်အရေးကြီးတဲ့လမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်အိန္ဒိယသမုတ်တရတဲ့ကကမ်းလွန်ရေနံနဲ့ဓာတ်ငွေလုပ်ငန်းတွေမှာတရုတ်နိုင်ငံကအလွယ်တကူမဝင်နိုင်အောင်လှုပ်လိုက်တယ်လို့လည်းဖြစ်နေတာပါဒါဟာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံပေါ်မဟာဗျူဟာအရာအားထားနေရတာကိုရှော့ချလိုတဲ့သဘောထားကိုပြသရလဲရောက်ပါတယ်
။တရုတ်တံမတ်ကြီးရန်ကတော့တရုတ်နဲ့မြန်မာဆက်ဆံရေးမှာအခွင့်အလမ်းတွေပိုများလာတာနဲ့အမျှတစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေလည်းအရင်ထက်ပိုများလာတာကိုအသိမှတ်ပြုပြောဆိုတဲ့အကြောင်းတရုတ်ဆိုရပိုင်းစင်ဝါသတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာလုံခြုံရေးကိစ္စတွေကိုအကဲခတ်လေ့လာနေတဲ့ဝါရှင်တန်အခြေစိုက် Stimson Center ရဲ့အရှေ့အာရှရေးရာကျွမ်းကျင်သူဒေါက်တာဆန်ညန်ကတော့တရုတ်ဆိုးရအနေနဲ့ပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လိုက်ရောညီထွေမူဝါဒတွေကိုကျင့်သုံးဖို့လိုမယ်လို့မြင်ပါတယ
်။那么在这种就是缅甸的外部环境已经
မြန်မာနိုင်ငံကပြောင်းလဲတွေနဲ့တူတရုတ်နိုင်ငံရဲ့သဘောထားအမြင်တွေလည်းပြောင်းလဲဖို့လိုပါတယ်။တရုတ်နိုင်ငံဘက်ကဖြည့်ရှင်းရမယ့်ပြဿနာတွေတဲ့ကတခုကတော့စီးပွားရေးအကျိုးမြတ်တွေနဲ့တဏ္ဍမန်ဆက်ဆံရေးကြားကြီးမားတဲ့ကွာဟာချက်ကိုဘလို့ထိမ့်မလဲဆိုတာပါပဲမြစ်ဆုံဆဲစီမံကိန်းလို့တခါရက်လိုက်ရတဲ့ရထားလမ်းစီမံကိန်းလို့မျိုးဒါမှမဟုတ်ရင်လည်းတခြားစီးပွားရေးနဲ့ဆက်နွယ်တဲ့ကိစ္စမျိုးတွေကိုတရုတ်မြန်မာဆက်ဆံရေးအတွက်အခြေခံစဉ်းစားဆုံးဖြတ်ရမယ်စံဖြင့်တရုတ်နိုင်ငံအနေနဲ့သတ်မှတ်တာမျိုးကတော့လက်တွေ့မကျပါဘူးတရုတ်နိုင်ငံအနေနဲ့တိုင်းပြည်တစ်ခုပေါ်မူဝါဒချမှတ်ရမှာအမြင့်ကျကျနဲ့ရှုထောင့်ပေါင်းစုံကထည့်သွင်းစဉ်းစားဖို့လိုတယ်လို့သူကပြောသွားခဲ့တာပါAmerican dollar တန်း 2000 အကုန်ကျခံတည်ဆောက်မဲ့ကြောက်ဖြူကူမြင်ရထားလမ်းစီမံကိန်းကိုမြန်မာအစိုးရနဲ့ China Railway Engineering Corporation CIEC တို့ကနေ2012ခုနှစ် April မှာသဘောတူလက်မှတ်ရေးထိုးခဲ့ပြီးတော့ဒီစာချုပ်အရရထားလမ်းကိုရခိုင်ပြည်နယ်မန္တလေးတိုင်းမကွေးတိုင်းနဲ့ရှမ်းပြည်နယ်ကိုဖြတ်သွားပြီးတရုတ်နိုင်ငံကူမင်းထီမိုင်ပေါင်း950ကျော်ရှေ့လျားမဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်လည်းအဲ့ဒီရထားလမ်းဖောက်လုပ်မဲ့လမ်းကြောင်းတစ်လျှောက်ကလဲမြေတွေတင်းဆဲခံရမှာဒေသခံတွေအာရမပြောင်းရွှေ့ခံရမှာလို့လူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်လာမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဖြစ်လာမှာကိုတက်ကြွလှုပ်ရှားသူတွေလူခွင့်ရအဖွဲ့တွေနဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့တွေကထောက်ပြကန့်ကွက်တန်တွေထွက်ပေါ်ပြီးတဲ့နောက်စီမံကိန်းရပ်ဆိုင်ကြောင်းကြေညာခဲ့တာပါအလားတူဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့အတူတရုတ် CPI ကုမ္ပဏီနဲ့လှုပ်ဆောင်နေတဲ့အေရီမြေဆုံစီမံကိန်းကိုလည်း2012ခုနှစ်စက်တင်ဘာ30ရက်နေ့မှာသမရဦးသိန်းစိန်မိန်းနဲ့ဆိုင်းငံ့လိုက်ကြောင်းကိုကြေညာခဲ့ပါတယ်။ Brookings Institute ကဒေါက်တာလင်းကွတ်ကတော့တရုတ်ဆိုးရအနေနဲ့နောက်ထပ်အပြောင်းလဲတွေတွေ့မြင်ရမယ့်အလားအလာတွေရှိနေတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာသတိထားဖို့လိုမယ်လို့ပြောပါတယ်
။ Beijing recognizes that it would be imprudent to push a large scale commercial project that would affect broader Sino-Myanmar relations
တရုတ်မြန်မာဆက်ဆံရေးကိုထိခိုက်လောက်တဲ့အထိစီးပွားရေးလုပ်ငန်းကြီးတွေအတွက်ဖိအားပေးတာမျိုးဟာအမျှော်မြေမရှိရာရောက်တယ်ဆိုတာကိုတရုတ်အစိုးရကသဘောပေါက်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲတွေကျင်းပတော့မယ်ဆိုတာကိုလည်းသူတို့သိပါတယ်။ရွေးကောက်ပွဲနောက်ပိုင်းတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မြန်မာအစိုးရရဲ့လက်ခံနိုင်တဲ့အတိုင်းအတာနဲ့လူထုကိုဦးစားပေးရမယ့်ကိစ္စကြားချင်းကွင်းရှာညှိရတဲ့ကိစ္စတွေမှာအပြောင်းလဲတွေဖြစ်နိုင်ပါတယ်
။တချိန်တည်းမှာပဲတရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေအများဆုံးရှိနေတဲ့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေဟာလည်းအခုအချိန်ထိမျှော်မှန်းထားသလောက်ဝင်မလာသေးသလိုအမေရိကန်ပါဝင်အနောက်နိုင်ငံတွေအနေနဲ့စီးရဲရဆက်ဆံမှုတွေမှာလည်းသတိထားနေစေဖြစ်တဲ့အတွက်အချိန်ကာလတစ်ခုထိမြန်မာနိုင်ငံဟာ တရုတ်နိုင်ငံပေါ်အားထားနေရအောင်မယ်လို့လည်းဒေါက်တာလင်းကိုကအမှတ်ချက်ပေးခဲ့ပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မတီ MIC ရဲ့ထုတ်ပြန်ချက်အရဆိုရင်တော့2013-2014ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ14ဘီလီယံနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံတွေစီးရင်တဲ့ထိပ်ဆုံးကဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။